မြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေဆဲဖြစ်တဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေအပြည့်ရကာလ၃လဖတ်မှန်တူပြီးကမ်းလန်းကြီးညာချက်ထုတ်ပြန်တဲ့အပေါ်သမ္မတော်ဘက်ကယုံကြည်မရှိကြောင်းထုတ်ပြန်ပြောဆိုတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ TNL တန်းပလောင်တပ်ဖွဲ့ A ရခိုင်လက်နက်ကိုင်တပ်ဖွဲ့ MNDAA ကိုကတပ်ဖွဲ့တွေကနေစွန်လတရနေ့ကနေဩဂုတ်လ31ရက်နေ့ထိနောက်ထပ်၃လတစ်ဖက်ထပ်အပြည့်ရကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ရဲ့အပြည့်ရကြေညာချက်ပေါ်မှာယုံကြည်နိုင်စရာမရှိဘူးလို့သမ္မတသတင်းမှပြန်ကြားရေးသွင်းမှုဗိုလ်မှူးချုပ်စော်မင်းတို့က VUA ကိုခုလိုပြောပါတယ်
။ဒီကိစ္စနဲ့ပတ်သက်လို့ကသမ္မတအနေနဲ့အားစစ်ကတ္တကမြန်မာဆိုင်နဲ့ထောက်ပံ့ညီညွတ်ထုတ်ပြန်ကြတာဒါမျိုးလက်ရှိတော့လည်းကျွန်တော်ထုတ်ပြန်ကြတဲ့ကြာရွေးလာတော့ဒါပြစ်ခတ်ရစီဖြစ်ပြီးနောက်ဆုံးကြေညာကကျွန်တော်ဘုံလာတော့ကြာဩဇော်လာဆုံးချက်ပြည်နေချီဆောင်ရင်းဖြစ်တယ်အဲဒီအချိန်တွေမှာပဲ PNL ဆိုရင်သမ္မတကအုပ်ချုပ်မှုကြီးတာကိုမကြောင်ရပိုင်းကထမ်းမော်ဒီကျလာပြီးကြာရေကြီးရှိရှိနဲ့မိုက်ခရိုဆိုက်ဆိုက်ပြီးကျလာကြည့်တဲ့နေနဲ့ပြစ်ခတ်ကြမ်းရှိတယ်ဒီဆိုလို့ရှိရင်ကျွန်တော်ဒီရပိုင်းကမှာသတင်းကရစခန်းဆက်ချက်ကြတာဒီဖွဲ့ရဲ့လောကကအုံကြီးနိုင်ရလည်းမရှိစီကျင်ရတဲ့ပတ်သက်ပြီးသမ္မတအနေနဲ့တော့ယုံကြည်ဖို့အတွက်တော်တော်ခက်ကြီးနေလို့ပြောချင်ပါတယ်။အ
ေဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာရဲစခန်းတွေကိုပြင်ပထားတိုက်ခိုက်နေတာချင်းပြည်နယ်ပလက်ဝါမြို့စက်တရီလမ်းကြောင်းကလရံမြစ်ကြောင်းလမ်းကြောင်းလုံကြုံရေးနဲ့ကလတန်မြစ်ကူးစရာလမ်းဖောက်လို့ရေးစီမံကိန်းတွေကိုနှောက်ယှက်နေတာကြောင့်ထုတ်ပြန်ချက်ပေါ်ယုံကြည်နိုင်စရာမရှိဘူးလို့ဗိုလ်မှူးချုပ်စွန်မင်းထွန်းကဆိုပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာမြမတမတော်နဲ့နှူးနှစ်ဖက်အပြည့်ရဖို့ကန့်လန့်တာပါဝင်နေတဲ့အပေါ်မှာတမတော်ရဲ့သဘောထားကတော့ဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုဆက်ပြောပါတယ
်။တမတော်အနေနဲ့နိုင်ငံတော်ဆိုရတယ်လည်းပါတယ်။ငင်းငင်းရဲအတွက်လှုပ်ဆောင်ရမှာမဟုတ်ခါဝရငင်းရဲအတွက်လှုပ်ဆောင်ရဖြစ်တယ်။ငင်းငင်းလမ်းကြောင်းတော့ဖွဲ့ပေးထားတယ်။ဒီကြားထဲမှာအနာပီစီသက်သာဆိုရပါကကန့်လန့်ကြတာရှိတယ်။သူတို့ကိုယ်နဲ့တတိယဆုံးမှာပြောမှုဖြစ်တယ်။တုံးပြတာမျိုးအားအားရမရှိဘူးလို့ပြောမှုဖြစ်တယ်။ဒါနဲ့ပတ်သက်တဲ့ကကျွန်တော်လည်းပြီးကြတော့မှတ်ချက်ပေးရရှိပါ
မြောက်ပိုင်းမှာမိတ်၃ဖွဲ့ကနေ၆ကျင်းမြောက်အပြည့်ရထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့အဖွဲ့ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ
်။အရင်တုန်းကနေပြီးတော့ဒီမြန်မာစစ်တပ်ဘက်ကထုတ်ပြန်ခဲ့တဲ့ဒီသူတို့တပတ်တပ်ပစ်ခတ်ရစီထုတ်ပြန်ချက်တွေထဲမှာတော့ကြိုတင်ကန့်သတ်ချက်တွေအများကြီးပါနေတဲ့အတွက်ကြောင့်မို့လို့အပြည့်ခတ်တွေဟာဘယ်တော့မှတရားစစ်ခဲ့တာမရှိဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဒီဟာတွေအလုံးကိုစုံစမ်းပြီးတော့အပေါင်းဆုံးအနေထားနဲ့ဒီကံရေးကိုဆောင်ရွက်နိုင်ဖို့အတွက်ဒါကျွန်တော်တို့ကိုထုတ်ပြန်တာဖြစ်တယ်ဗျ။
တမရကနေစစ်တိုင်းကြီး၅ခုမှာအပြည့်ရကြောင်းကြေညာထားပေမဲ့ရခိုင်ပြည်နယ်အတွင်းကျုံးဝင်ခြင်းမရှိတာကြောင့်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့မှလည်းရခိုင်ပြည်နယ်ပုံနေချုံမြို့နယ်ဝင်တရန်းနီးမှာတမရရင်တန်းမိုင်းဆွဲခံရလို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့တမရပြောခွင့်ရဗိုလ်မှူးချုပ်စော်မင်းတွန်းကပြောပါတယ်
။ပုံနေချုံမှာကျွန်တော်ဒီနေ့နေ့တဲ့ဆက်တလိုက်ကြတော့လောက်မှာပုံနေချုံမြို့ဝင်ကတာကိုထောင်သားလေးကဒီတောင်စုနားမကြီးပေါ်မှာတမတော်ကလုံရင်းစစ်ကြောင်းကိုအေးကဘမူမိုင်းကလုံးနဲ့မိုင်းထောင်မှာဆိုတိုက်ခိုက်ကြရရှိတယ်။တမတော်ကအချိုးကလေးထိခိုက်တာရရှိမှုရှိပါတယ်ဗျ။အ
ေးဘက်ကတော့ဒီဖြစ်စဉ်ကိုမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်။အခုလိုတစ်ဖက်သားပြည်ရကမ်းလန်းချက်ကိုမြမတမတော်ဘက်ကလက်မခံပဲတိုင်းဒါဒီရတွေမှာဆက်ပြီးထုတ်စစ်စင်မှုတွေလှုပ်ဆောင်နေမှာဆိုရင်ညီနောင်မဟာမိတ်၃ဖွဲ့ကလက်တော့ပြန်သွားမှာဖြစ်တယ်လို့ကြီးညာချက်မှာသတိပေးဖော်ပြထားပါတယ်။မြောက်ပိုင်းမှာမိတ်၃ဖွဲ့အနေနဲ့အပြည့်ရကာလသက်တမ်းတိုးရတာဟာနိုင်ငံရေးရသွေးဆုံဆွေးနွေးဖြေရှာနိုင်ဖို့ငင်းချမ်းရေးလုပ်ငန်းစဉ်မှာချုံမွေးထိရောက်စေဖို့ပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ပြီးပြည်တွင်းစစ်ချုပ်ငင်းစေဖို့နဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ကာကွယ်ရေးမှာအထောက်အကူပြုစေဖို့အတွက်ဖြစ်တယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။